မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကိုစစ်ပြေးဒုက္ခသည်တွေကိုပို့ပေးခဲ့တာဟာဒေသခံတွေကိုယ်တိုင်ရဲ့တောင်းဆိုချက်အရာဖြစ်တယ်လို့ရခိုင်တပ်မတော် AA ကပြောဆိုလိုက်ပါတယ်။တိုင်းရင်းသား200လောက်ကို AA အဖွဲ့ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားပြီးအိမ်နီးချင်းတဲ့နိုင်ငံအကြားနားလည်မှုလွဲမအောင်ဆောင်ရွက်တာဖြစ်နိုင်တယ်လို့ဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားတာကို AA ဘက်ကတုံ့ပြန်ပြောဆိုလိုက်တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မူလတန်းចောင်းသားចောင်းလူတွေပါဝင်ချင်းမီနယ်ပလတ်ဝဒေသခံ200လောက်ကို AA ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ခေါ်သွားတာဟာကျူးတင်ကြံစီမှုတစ်ခုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလူပြောပါတယ
်။အခုလုတ်တင်တာဟိုဘက်မှာလည်းကျွန်တော်သိရတာကဘင်္ဂလားနဲ့မြန်မာဘက်မှာလည်းကျွန်တော်တို့ဖပြေးသိမ်းဆောင်လူတွေရှိသေးတယ်။အဲ့တက္ကနာတောင်းမှာပဲကျွန်တော်မပြီးသေးဘူး။ပြီးသေးတဲ့အထက်မှာဘလို့အဲ့ဆောင်မျိုးခံတီးတဲ့ဆိုတာကျူးတင်စီစဉ်ထားပြောကြအန်ဒီရဲ့ပုံစံဖြစ်နေတယ်။ဒါလေးကိုတိုက်ဆိုင်ကြည့်လိုက်ရင်ဒါကမနိုင်ညာဆက်ဆံရေးအတွက်လည်းအကျိုးမပြုဘူးလို့ကျွန်တော်မြင်ပါတယ်
။ကင်းဒလင်းနဲ့ခမောင်းဝဒေသခံရွာသားတွေကိုဘင်္ဂလားဒေ့ရှ်နယ်စပ်ထိပို့ပေးခဲ့တယ်ဆိုတာ AA ဖွဲ့ကမငြင်းပေမဲ့သူတို့ကပို့တာမဟုတ်ပဲဒေသခံတွေကိုယ်တိုင်ပြောတာကြောင့်ပို့ပေးလိုက်ရတယ်လို့ AA ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုကကသုတ်ပြန်ပြောဆိုပါတယ်
။ဒါတွေကဘယ်မှာပြောတယ်လို့လဲကျွန်တော်တို့ပို့ဆောင်လို့လိုက်ပို့တာမဟုတ်ဘူး။လူတွေကတိုးသေးမှနေပြီးတော့သူတို့ဒုက္ခကြီးရောက်အောင်နေကြလို့ကျွန်တော်တို့ကဒီဒီတိုင်းချင်းဆန္ဒတဲ့အဲကြောင့်မို့လို့သူတို့ရဲ့ဒေလရဖြစ်တဲ့အဲ့ဒီဒဏ်ရာတဲ့ကိုနေသားနာပြအောင်ကျွန်တော်တို့ကလိုက်ပို့ပေးလိုက်တာလိုအပ်တဲ့ရိက္ခာတွေလည်းကျွန်တော်တို့ထောက်ပံ့ပေးလိုက်တယ်။ချုံစရာအမေးအဆောင်တွေပါလေးပေးလိုက်တယ်။ဒါကဒီလူတွေကအသက်ပြေလုံခုံဖို့အတွက်ဒါတကူနေနဲ့နော်အရာသာကြည့်ကြည့်တွေကိုလုံခြုံရေးပေးရမယ်ဆိုတော့အမေးထားမယ်ကျွန်တော်တို့ကလိုက်ပို့ပေးလိုက်တာ
။ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုတင်းချောင်လာတဲ့အဲ့ဒီစစ်ဆောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဝင်ရောက်တွားပြီးလို့လဲခိုင်တုကကဆက်ပြောပါတယ
်။အကုန်လုံးကတော့လူကြီးများရောင်းဝန်းကျင်လာရှိတယ်။ဘင်္ဂလားဒေ့ရှ်စစ်ကောင်တွေကိုရောက်ခဲ့ကြပြီ။ခိုးကားတော့အဲ့ဒီမုတ်ဖေးကြီးတွေကတော့ဒီလိုတန်းတဲ့ညပြင်းပြင်းနဲ့ကြားတယ်လို့ကျွန်တော်တို့သိရတယ်ဗျ။
အဲ့ဒါလို့နောက်ထပ်ဒုက္ခသည်တွေကိုသူတို့နိုင်ငံထဲဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဆိုရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ကိုစင့်ခေါ်ပြီးဖေဖော်ဝါရီလ9ရက်နေ့ကတည်းကကန့်ကွက်ထားပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်တွေကိုနောက်ထပ်လက်မခံတော့တာကြောင့်နိုင်ငံနယ်စပ်ကိုပိတ်ထားလိုက်ပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKF2 Movement ကပြောတာကိုကိုးကားပြီးဖေဖော်ဝါရီလ9ရက်နေ့ Time of India သတင်းပုတ်မှာဖော်ပြထားပါတယ်။နှစ်ဖက်ကြားမကြာခဏထိတွေ့တိုက်ပွဲတွေဖြစ်ထားတဲ့ပလတ်ဝဒေသတွင်တပ်မတော်ကရွာတွေပေါ်မှာပြင်းထန်တိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဆွေးနွေးတာနဲ့ပတ်သက်လို့တော့ဘုံမှုချုပ်စော်မင်းတို့ကအခုလိုသုတ်ပြန်ပါတယ်။
ကျွန်တော်တို့သူဆွဲနေရရှိတယ်ပလဘဘက်မှာကျွန်တော်တို့ဘက်ကနေပြောရွာရီမီးရှို့လို့မလို့ရိုင်းရင်းနဲ့ပြစ်ခတ်လို့မလို့ဆိုပြကြထွက်ပြေးတယ်ဆိုပြကြဒီဘက်ကသတင်းလွင်ထားတယ်ဒါပေမဲ့ခုဖြစ်တယ်မှာတော့ဟိုကျွန်တော်တို့ဘက်ကလည်းအဲဒီပလဘဘက်မှာသူဆွဲတာရိုင်းရင်းနဲ့ပြစ်ခတ်တယ်လို့မီးရှို့တယ်ခုမှလည်းမလုပ်ခဲ့ဘူ
းလက်ရှိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့စစ်ရေးသင်းမာနေတဲ့ပလဘဒေသဘက်မှာအေအေနဲ့ဆက်တွေ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရသူတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်ကိုတင်းချောင်လာတဲ့ရှင်းလုံးဝရွာသား24ဦးပါဝင်ကြောက်တော်မြို့ခံအင်ရှင်ဦးကိုရဲကနေဖမ်းဆီးပြီးမတရားတင်ဆက်သွယ်မှုပုံမှန်18တက်နှစ်နဲ့စစ်တွေမြို့မှာတရားစွဲဆိုထားပါတယ်။မနေ့ကနိုဝင်ဘာလကုန်ကစလို့ဒီနှစ်သက်ဖေဖော်ဝါရီလအထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားတိုက်ပွဲတွေဆက်သက်ဖြစ်ပွားလာပြီးဒေသခံ9000ခန့်စစ်ပေးတင်းချောင်နေရတယ်လို့စာဝတ်နေထိုင်ရေးမှလည်းအခက်အခဲတွေနေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။